ကျင်တရားကျွန်တော်တို့ VOA ရုံးကိုအခုလိုတကူးတကအချိန်ပေးလာရောက်ပြီးတော့အင်တာဗျူးပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင့်ပထမဆုံးအနေနဲ့ကျွန်မသိချင်တာကတော့ဒီပြီးခဲ့တဲ့ February 19ရက်နေ့ကဒီဆီယမတို့မက်တော်စီကန်အပါဝင်ဒီမင်းဆက်မှာအခြေဆိုင်တဲ့ကျန်းမာရေးအဖွဲ့တွေကနေပြီးတော့မြန်မာနိုင်ငံရှေ့ပိုင်းမှာဖြစ်ပျက်နေတဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့အစီအစဉ်စာတစ်စောင်ထုတ်တာသိရပါတယ်ဆိုတော့ဒီအစီအစဉ်ခန်းစာမှာဒီမြန်မာနိုင်ငံရှေ့ပိုင်းဒေသတွေမှာကျန်းမာရေးစနစ်ပြန်လည်ကောင်းမွန်လာဖို့ဆိုရင်ဆယ်စုနှစ်တည်းနဲ့ချီအချိန်ယူရလိမ့်အောင်မယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်ဆိုတော့ဘယ်လိုအကြောင်းအရာအချက်လက်တွေပေါ်မှာအခြေခံပြီးတော့အခုလိုသုံးသပ်ထားပါလဲရှင
်ဒီအစီရင်ခံစားကတော့ကျမတို့2023ခုနှစ်မှာကရင်ပြည်နယ်မွန်ပြည်နယ်ကရင်နီနဲ့ရှမ်းပြည်နယ်မှာကောက်ယူထားတဲ့စစ်တမ်းဖြစ်ပါတယ်ဒီအစီရင်ခံစားကလည်းဒါတတိယအကြိမ်မြောက်ပေါ့နော်၄နှစ်တစ်ကြိမ်ကောက်ယူတဲ့အခါမှာတတိယအကြိမ်မြောက်ဖြစ်တယ်ဒီအစီရင်ခံစားမှာတော့ကျမတို့အဓိကဒီမိခင်ကလေးဒီဆုံးမှုနဲ့ဒီယောဂဖြစ်ပေါ်မှုနှုံလေးကိုတင်ပြထားတာရှိတယ်။နောက်လက်ရှိကျမတို့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေမှာเนาะဒီပြောင်းလဲလာတဲ့တိုးတက်လာတဲ့အခြေအနေတွေတချို့ကိုလည်းတင်ပြထားတာရှိပြီးတော့နောက်တစ်ချက်ကတော့ကျမတို့လူအခွင့်အရေးချိုးဖောက်မှုနဲ့ကျန်းမာရေးဆိုင်ရာဆက်နွယ်မှုကိစ္စတွေကိုလည်းပါရှိပါတယ်။ဒီနောက်ဆုံးအစီရင်ခံစာမှာတော့ကျမတို့လက်ရှိဒီမြန်မာနိုင်ငံရှေ့ပြားမှာရှိတဲ့ဒီတိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေနဲ့ဒီလူတို့ခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီဝန်ဆောင်မှုတွေပေးတဲ့အခါမှာဒီလက်လံမိနိုင်မှုတွေပေါ့နော်ကျန်းမာရေးဆောက်ရှောက်မှုဆိုင်ရာလက်လံမှုနိုင်နဲ့ကျန်းမာရေးလုပ်ငန်းစဉ်တွေနဲ့ကျန်းမာရေးဝန်ထမ်းတွေရဲ့နော်ဒီလုပ်အားတွေပေါ့နော်ဒီလက်လံမိနိုင်မှုအခြေအနေတွေကိုတင်ပြထားတာဖြစ်ပါတယ်နော်ဒီအစီရင်ခံစာအရဆိုလို့ရှိရင်ကျမတို့ဒီမြန်မာနိုင်ငံရဲ့ဒီကလေးတည်နှုံပေါ့ငါးနှစ်အောက်ကလေးတည်နှုံကဒီအိမ်ကြီးချင်းနိုင်ငံနဲ့နိုင်ဆိုင်လည်းအများကြီးမြင့်မာနေတာဖြစ်တယ်လို့အထူးသဖြင့်တော့ဒီပြည်တွင်းကနေပြီးတော့ဒီနိုင်ဒီအစိုးရရဲ့ကျန်းမာရေးစစ်တမ်းကနေပြီးတော့ကောက်ယူထားတဲ့အချက်လေးနဲ့ဆိုင်ရင်လည်းကျမတို့ကလေးသေးနှောင်းကမြင့်မာနေတယ်ဒီကလေးသေးနှောင်းမြင့်မာတဲ့အကြောင်းကလည်းဒီကလေးအာရချုပ်တယ်မှုနဲ့တိုက်ရိုက်ဆက်နွယ်နေတယ်ဆိုတော့လည်းကျမတို့ရခိုင်စီရင်ခန်းစာတွေမှာလည်းတွေ့ရှိရတာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီလူခွင့်ရေးချုပ်ဖောက်မှုနဲ့ပတ်သက်လို့ကတော့ရခိုင်နဲ့ဆိုင်ရင်တော့ရော့ပါသွားတာဖြစ်ပါတယ်အရင်တော့မိသားစုနော်30ရာခိုင်နှုန်းတော့လူခွင့်ရေးချုပ်ဖောက်မှုတစုံတရာကိုခံစားနေရတာတွေ့ရတယ်အခုလက်ရှိမှာလည်းဒီလူခွင့်ရေးချုပ်ဖောက်မှုတွေကတော့ဆယ်ရာခိုင်နှုန်းပေါ့နော်ဒီမိသားစု10ရာခိုင်နှုန်းတော့မှတွေ့ရှိရတယ်အထူးသဖြင့်တော့ဒီနေရာလျှောက်ရွှေ့ပြောင်းခံရတာတွေနဲ့ဒီလှုပ်အပ်ပြီးခိုင်းစေရတာတွေကတော့ဆက်လက်ရှိနေတယ်အဲ့ဒီအခြေအနေတွေကိုပြန်လဲတည်ဆောက်ဖို့ဆိုတာကကျွန်မတို့ဒီနှစ်ပေါင်းများစွာဆက်လက်ကြရှိမယ်ဆိုတာကိုလည်းကျွန်မတို့သုံးသပ်ပါတာ
ဟုတ်ကဲ့ဆိုတော့ဒါဆီယမ်မာရီရဲ့ရှာဖွေတွေ့ရှိချက်ပေါ့နော်ဆိုတော့အခုလိုဒီဒေတာမှာကျမရေးစနစ်ပြန်လဲကောင်းမွန်လာဖို့ကြိုးပမ်းတဲ့နေရာမှာရောဆီယမ်မာရီအဓိကရင်ဆိုင်ရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေရှိနေပါလဲရှင်
ကျမရေးဆောက်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျမတို့ရင်ဆိုင်ရတဲ့အခက်အခဲကတော့လက်ရှိမြန်မာနိုင်ငံရဲ့ကျမရေးစနစ်မှာဒါဗဟိုချုပ်ကိုင်မှုကအဓိကဖြစ်နေတယ်ဒီဗဟိုချုပ်ကိုင်မှုရှိတဲ့အတွက်ကြောင့်ဒေတာအလိုက်ဒေတာအလိုက်မှာရှိတဲ့ကျမရေးဌာနတွေနောက်တော့တိုင်းရင်းသားကျမရေးအဖွဲ့အစည်းတွေရဲ့နော်ဒီလှုပ်ဆောင်နိုင်မှုပါဝင်ရစီမံခန့်ခွဲမှုဆိုင်ရာမှာဖြစ်စေနော်ဒီရန်ပုံငွေဒေစီမံခန့်ခွဲမှုပါဖြစ်စေဒေတာဆိုင်ရာရဲ့နော်လှုပ်အဲ့နိုင်ခွင့်နေပို့ပြီးတော့အားပေးအမြောက်ဖို့လိုအပ်တယ်။နောက်တစ်ချိန်တည်းမှာပဲဒီနေဆက်ဒေတာဖြစ်တဲ့အတွက်ကြောင့်ဒီထိုင်းနိုင်ငံနဲ့တဲကိုရောက်ရှိနေတဲ့မြန်မာပြည်သားတွေအနေနဲ့ဖြစ်စီမြန်မာပြည်ထဲမှာရှိတဲ့ရွှေ့ပြောင်းလူထုတွေဖြစ်စီပေါ့နော်။ဒီလိုနေကြဖြတ်ကျော်ပြီးတော့ဒီကျန်းမာရေးဆောက်ရှောက်မှုတွေခံယူကြတယ်။နော်အဲ့လိုမျိုးအခြေအနေမှာဒီနှစ်နိုင်ငံအစိုးရရဲ့နော်ပူးပေါင်းဆောင်ရွက်မှုတွေဒေတာကန်တိုင်းရင်းသားကျန်းမာရေးဖွဲ့စည်းရေးရဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ထိထိရောက်ဖြစ်လာဖို့လိုအပ်ပါတယ်။
နောက်တစ်ခုကဒီအစီရင်ခံစာကဆရာမတို့ဒီမြန်မာနိုင်ငံမှာအဖြစ်ခက်ရစဲမှုတွေလုပ်ပြီးတဲ့နောက်ပိုင်းဆိုတော့ဒီတိတ်မကြခင်နှစ်ပိုင်းတွေအတွင်းမှာပေါ့နော်ဒီမြန်မာနိုင်ငံအရှိချမ်းမှာဖြစ်နေတဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုကြောက်ယူထားတာလို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအရင်လက်နက်ကိုင်ပြပခါတွေရှိနေတော့ကာလနဲ့အခုအဖြစ်ခက်ရစဲပြီးနောက်ပိုင်းကာလမှာဒီကျန်းမာရေးကဏ္ဍမှာရောပြောင်းလဲတိုးတက်လာတာမရှိဘူးလားဆိုလိုတာကဟိုပြခက်ရစဲပြီးနောက်ပိုင်းကာလမှာလူတွေအဝင်ထွက်ပို့ပြီးတော့လှုပ်လာနိုင်တယ်ဥပမာနိုင်ငံတကာကဒီအကူအညီပေးရေးအဖွဲ့တွေလူသားချင်းစာနာမှုအဖွဲ့တွေဆိုရင်လည်းပို့ပြီးတော့အရင်ထက်ဝင်ရောက်နိုင်မယ့်အနေအထားရှိတယ်လို့ယူဆပါတယ်။ဆိုတော့အခုဒီပြစ်ခတ်ရက်စိုင်းလုပ်ပြီးနောက်ပိုင်းကာလမှာရောကျန်းမာရေးအခြေအနေတွေဘိုင်းမှာထူးထူးခြားခြားတိုးတက်ပြောင်းလဲလာတာရောမရှိဘူးလားရှင
်။ဒီပြစ်ခတ်ရက်စဲပြီးတဲ့နောက်ပိုင်းမှာတော့ဒီအစိုးရကျန်းမာရေးဌာနနဲ့တိုင်းရင်းသားကျန်းမာရေးဌာနအနေနဲ့ထိတွေ့မှုတွေကတော့ပို့ပြီးတော့ရှိလာပါတယ်။နောက်တော့ဒီတချို့သောလုပ်ငန်းပိုင်းဆိုင်ရာပေါ့နော်ဒီဒေသတွေမှာရှိတဲ့ဒီသားဖွားသားဖွားတင်နန်းတွေပေါ့နော်ဒီပူပေါင်းဆောင်ရွက်ကြတဲ့အစည်းအဝေးတွေတချို့ရှိတယ်ကာကွယ်ဆေးထိုးတဲ့လုပ်ငန်းစဉ်တွေကိုပူပေါင်းဆောင်ရွက်ကြတာရှိပါတယ်အဲဒီအစည်းအဝေးတွေကတော့ စနေတစ်ခုကိုတိချောက်ဖို့အဆင့်ထိကိုတော့မဟုတ်သေးဘူးပေါ့เนาะစပြီးတော့ဒီပူပေါင်းဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်လေးတွေတစ်ခုချင်းတစ်ခုချင်းစီမှာထိတွေ့မှုတွေရှိတယ်နောက်တစ်ချက်ကတော့ဒါကျွန်မတို့ဒီကျန်းမာရေးဝန်ထမ်းတွေနေဆက်မှရှိတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကျန်းမာရေးသတင်းဆိုင်ရာအချက်လက်တွေကိုကောက်ယူကြတဲ့အခါမှာကြတော့ဒီပြည်တွင်းမှာရှိတဲ့ကျန်းမာရေးဒါတင်အချက်လက်နဲ့နေဆက်မှရှိတဲ့ကျန်းမာရေးအချက်လက်တွေကိုနော်နှိုင်းယှဉ်ပြီးတော့เนาะဒီစုစုပေါင်းပြီးတော့စနစ်တကျကောက်ယူနိုင်မှုကလည်းအရေးကြီးတယ်အထူးသဖြင့်တော့ဒီပြည်တွင်းထဲကနေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေရောက်ရှိလာတဲ့အခါမှာကြတော့လည်းဒီကျန်းမာရေးဆိုင်ရာဒါတင်အချက်လက်တွေကိုကောက်ယူဖို့ဆိုတာကတော့ဒီအဖွဲ့အစည်းတွေပေါ့နော်ကျန်းမာရေးအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုတွေအကောင်လာဖို့ဆက်လက်လိုအပ်နေသေးတယ်နောက်တော့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ပြောမယ်ဆိုရင်လည်းဒေတာအလိုက်ဒေတာအလိုက်မှာဝန်ဆောင်မှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဖြစ်စေဒီကျန်းမာရေးအဖွဲ့အစည်းတွေနဲ့ဖြစ်စေပေါ့နော်ပို့ပြီးတော့ဒီပို့ပြီးတော့ခိုင်မာတဲ့เนาะအဖွဲ့အစည်းတစ်ခုအနေနဲ့ဆက်လက်ပြီးတော့အလုပ်လုပ်နိုင်ဖို့နဲ့ပံ့ပိုးမှုတွေလည်းဆက်လက်လိုအပ်နေတယ်။เนาะပြည်တွင်းကနေအဖွဲ့အစည်းဝင်လာတဲ့အခြေအနေတွေမှာတော့ဒီကျမတို့လက်ရှိဆောင်ရွက်နေတဲ့ဒီနာမကျန်းမာရေးဆောက်ရှောက်မှုအခြေခံပေါ့နော်ဒီကြည်ကြည်ပြန့်ပြန့်နဲ့လူထုတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့လူထုတွေကိုဒီတရားမြင့်မြတ်တတပေါ့နော်ကျမရေးဝန်ဆောင်မှုတွေကိုမြင့်မြတ်တတရရှိဖို့နဲ့เนาะဒီကျမရေးအတွက်လိုအပ်နေတဲ့ထောက်ပံ့မှုတွေထောက်ပံ့မှုဆိုတာကတော့ဒါကုသရေးပဲမဟုတ်ဘူးနဲ့ယောဂကာကွယ်ရေးကုသရေးเนาะဒီပြန်လဲထူထောင်ရေးအစပေါ့เนาะကြည်ကြည်ပြန့်ပြန့်ပေါ့ဆက်ဆက်ဆောင်ရွက်ဖို့ဆိုတာကတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနေနဲ့လဲအဲတစ်ဖွဲ့နဲ့တစ်ဖွဲ့နဲ့ပေါ့เนาะဒီဆက်ဆက်ပူးပေါင်းဆောင်ရွက်မှုတွေအများကြီးဆက်လို့နေပါသေးတယ
်နောက်တစ်ခုဒီစင်ကန်စာထဲမှာကျမသတိထားမိတာကဒီမြန်မာနိုင်ငံအရှိချမ်းမှာဒီကျမ်းမာရေးပြုစုဆောက်ရှောက်မှုတွေကိုပေးနေတဲ့အဖွဲ့အစည်းတွေကအဓိကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့နောက်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကနေပြီးတော့ပဲအဓိကဒီကျမ်းမာရေးဆိုင်ရာပြုစုဆောက်ရှောက်မှုတွေကိုပေးနေတယ်ဆိုပြီးတော့လည်းသူကထောက်ပြထားပါတယ်ဆိုတော့ဒီနေရာမှာဒီမြန်မာအစိုးရဘက်ကနေပြီးတော့ကျမ်းမာရေးဆောက်ရှောက်မှုပေးတဲ့အခြေအနေကဘယ်လိုရှိပါသလဲနောက်ဒီဆော့ဆော့ကပြောတဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့တွေနဲ့ကောဒီအစိုးရဘက်ကနေပြီးတော့ဒီကျမ်းမာရေးကံပြုဆောင်ရှောက်မှုပေးတဲ့ကဏ္ဍမှာပူးပေါင်းဆောင်ရွက်တာတွေရှိပါသလားရှင
်ကျွန်တော်တို့ဟိုအခုနတင်ပြသွားသလိုပေါ့နော်ဒီတချို့သောသင်တန်းတွေမှာပေါ့နော်ဒီပူးပေါင်းဆောင်ရွက်မှုတွေရှိတယ်နောက်တော့ကျမရေးဝန်ထမ်းတွေကိုကျွန်တော်တို့ဒီတရားဝင်အစည်းအမပြုဖို့ဆိုတော့ဈေးမှာကြတော့ကျွန်တော်တို့သင်တန်းပိုင်းဆိုင်ရာတွေဆောင်ရွက်တဲ့အခါမှာထိုင်းနိုင်ငံမှာရှိတဲ့သမဆက် University နဲ့မကွေး University နဲ့သင်ရုံးညွှန်တန်းတွေသင်ရင်ဟုတ်တယ်တင်ကြားရဲဆရာတွေကိုမွေးထုတ်တာတွေဒါတွေကိုလည်းကျမတို့ပူပေါင်းဆောင်ရွက်တာရှိပါတယ်။ဟိုဒီလုပ်ငန်းတွေကိုစပြီးတော့ဆောင်ရွက်တဲ့အချိန်မှာတော့ပထမအဆင့်မှာတော့ဒီလုပ်ငန်းဆိုင်ရာညှိနှိုင်းမှုတွေကိုပဲအခြေပြုပြီးတော့ဒီကျန်းမာရေးစနစ်တစ်ခုလုံးအတိုင်းအတာထိတော့ကျမတို့ဆွေးနွေးနိုင်တဲ့အနေအထားမျိုးပေါ့နော်။ကျန်းမာရေးဆိုင်ရာမှုဝါဒတွေကျန်းမာရေးအမခန်ကိစ္စတွေနောက်တော့ကျန်းမာရေးဆိုင်ရာရန်ပုံငွေတွေစီမံခန့်ခွဲမှုတွေနောက်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အုပ်ချုပ်မှုပေါ့နော်ဒီစီမံခန့်ခွဲမှုစနစ်တွေအဲ့ဒီအဆင့်ထိတွေတော့ကျမတို့ဆွေးနွေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူးသို့တော်လည်းလုပ်ငန်းစဉ်လေးတွေမှာတော့တော့ဆက်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်နိုင်တဲ့နေရာဒေသလေးတွေကိုရွေးချယ်ပြီးတော့ဆောင်ရွက်နေတာမျိုးတော့ရှိပါလား
ဟုတ်ကဲ့ဆိုတော့ဒီဆီယမားရီရဲ့လုပ်ငန်းတွေမှာနိုင်ငံတကာပံ့ပိုးမှုအပိုင်းအရောဘယ်လောက်ထိအရေးပါပါလဲ
ဒီနိုင်ငံတကာအနေနဲ့တော့ပေါ့နော်ကျမတို့ဒီကျန်းမာရေးစနစ်ကောင်းမွန်လာဖို့အတွက်ကိုဆောင်ရွက်မယ်ဆိုရင်တော့ဒီဒေသအလိုက်ဒေသအလိုက်ပေါ့နော်ဒီဖို့ချုပ်ကြိမ်မှုနည်းနိုင်သမျှနည်းပြီးတော့เนาะဒီဒေတာအလိုက်ချက်မှတ်ရေးစနစ်ဖွံ့ဖြိုးလာဖို့ဆိုတော့ပို့ပြီးတော့အားပေးဖို့လိုအပ်ပါတယ်เนาะအထူးသဖြင့်တော့ဒီနေဆက်ဒေတာချက်မှတ်ရေးလုပ်ငန်းစဉ်တွေမှာကြည့်မယ်ဆိုရင်တော့ဒီကျမတို့တိုင်းရင်းသားချက်မှတ်ရေးအဖွဲ့အစည်းတွေကနေပြီးတော့ဒီ network ပေါ့เนาะဒီကွန်ရက်တွေဖွဲ့ထားပြီးတော့เนาะဒီသင့်တော်လျော်ညီတဲ့ဒီဒေတာနဲ့သင့်တော်လျော်ညီတဲ့ချက်မှတ်ရေးတော့ပထမချက်မှတ်ရေးဆောက်ရှောက်မှုစနစ်တွေကိုတည်ဆောက်ထားတာဖြစ်တဲ့အတွက်ကြောင့်ဆိုတော့ဒေတာအလိုက်ဖွံ့ဖြိုးလာဖို့ဆိုတာဒေတာဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းတွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုဆက်လက်ပံ့ပိုးဖို့ဟိုပါတာ
။တဆက်တည်းပဲဆရာမဟိုဆရာမတို့ရဲ့မက်တော်ဆေးကနေပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်။အခုဟာကဒီမြန်မာနိုင်ငံမှာအပြောင်းလဲဖြစ်ပြီးတဲ့နောက်ပိုင်းပေါ့နော်။နေဆက်မှရှိတဲ့အဖွဲ့အစည်းတွေတော်တော်များများလည်းပြည်တွင်းပြောင်းဝင်ကြတယ်။နောက်ဒီနေဆက်မှအရင်ကဒီလူသားချင်းစာနာမှုအကူအညီကပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေတော်တော်များများလည်းနေဆက်ကနေပြောင်းပြီးတော့ပြည်တွင်းမှာသွားပြီးတော့ဟိုကူညီပေးတာတွေလုပ်ကိုင်တာတွေရှိပါတယ်။ဆိုတော့တစ်ချိန်တည်းမှာလည်းထိုင်းနိုင်ငံမှာကဒါပြီးခဲ့တဲ့နှစ်ကစေအတအာနာသိမ်းပြီးတော့ထိန်းချုပ်ထားတဲ့အချိန်ကာလဖြစ်တယ်။ဆိုတော့ဒီလိုအခြေအနေမျိုးတွေအောက်မှာဆီယမားတို့ရဲ့မက်တော်ဆေးကန်းအနေနဲ့ရက်တည်ရတဲ့အပိုင်းမှာဝေးရရဖြစ်ပဲဖြစ်ဖြစ်ဒီဆက်လက်ပြီးတော့ဒီရက်တည်ရတဲ့အပိုင်းမှာအခက်အခဲရှိပါသလားဘလို့အခက်အခဲကြုံရတာရှိပါလဲ
။ဟိုမက်တော်ဆေးကန်းအနေနဲ့တော့ကျမတို့အဓိကကြီးစုဆောက်ရှောက်ပေးရတဲ့လုပ်ငန်းတွေထဲမှာပေါ့နော်ဒီဟိုကျမရေးဝန်ဆောင်မှုလုပ်ငန်းရှိတယ်။နောက်တော့ကျမရေးဆိုင်ရာတင်ဒန်းတွေပေါ့နော်။နောက်တော့ဒီကလေးအခွင့်အရေးကာကွယ်ဆောက်ရှောက်မှုလုပ်ငန်းတွေပေါ့နော်။ ဒီလုပ်ငန်းတွေကတော့ကျမတို့ဆောင်ရွက်ရတဲ့အခါမှာတော့အထူးသဖြင့်ဒီနေဆက်ဒေတာမှာရှိနေတဲ့ဒီရွှေ့ပြောင်းလူထုတွေပေါ့နော်ဒီကိုအဓိကထားပြီးတော့ဟိုဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့လူနာတွေရဲ့နော်ဒီ14ရာခိုင်နှုန်းလောက်ပဲဒီတရားဝင်ပေါ့နော်ထိုင်းနိုင်ငံထဲမှာနေထိုင်တာဖြစ်တယ်ပြီးတော့ဒီလူနာရဲ့90ရာခိုင်နှုန်းလောက်ကတော့ပြည်တွင်းထဲကနေပြီးတော့ဆေးလာကူတာဖြစ်တဲ့အတွက်ကြောင့်ဟိုကျမရေးဝန်ဆောင်မှုရဲ့လုပ်ငန်းရကြည့်မယ်ဆိုရင်တော့လိုအပ်မှုတွေကတော့ဆက်လက်ရှိနေတယ်လူနာအရေးအတွက်ဖြစ်စီဖြစ်စီเนาะရီကျော်ကအမျိုးအစားတွေဖြစ်စီတော့ရော့နေသွားပြတာမျိုးတော့မရှိသေးပါဘူးအခုလက်ရှိအထိလည်းဒီအထူးသဖြင့်တော့ဒီဒုတိယအဆင့်တတိယအဆင့်ပေါ့နော်ဒီပြင်းထန်တဲ့ယောဂတွေကုသမဲ့အခြေအနေမျိုးရောက်ရှိလာရင်တော့ဒီပြည်တွင်းထဲကနေပြီးတော့နေဆက်မှာလာပြီးတော့ဆေးကုကြတာလည်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုအပ်ချက်တွေကဆက်လက်ရှိနေတယ်အဲ့ဒီပုံမှာတော့ထိုင်းကျမရေးဌာနဒီထိုင်းဟိုမဲဆောက်စီယုံဖြစ်စီကျမတို့ ਨੇ ဒီပူပေါင်းဆောင်ရွက်မှုတွေကတော့အရင်အထက်ပို့ပြီးတော့ပံ့ပိုးမှုရရှိပါတယ်။နောက်တစ်ချိန်တည်းမှာပဲဒီယောဂကာကွယ်ထိန်းချုပ်ရေးကိစ္စတွေနောက်ကာကွယ်ဆေးထိုးတဲ့ကိစ္စတွေကကြတော့ဒီပြည်တွင်းထဲမှာရှိတဲ့နေရာဒေသတော်တော်များများနေဆက်ဒေသတွေမှာနော်ဒီဆက်လက်ပြီးတော့ဟိုပူပေါင်းဆောင်ရွက်နိုင်မှုအတွက်ထိုင်းကျန်းမာရေးဌာနတွေကတော့ဆက်လက်ပံ့ပိုးမှုရှိပါတယ်။အထူးသဖြင့်ဒီကျန်းမာရေးလုပ်ငန်းနဲ့ပတ်သက်ရင်တော့မေတ္တာဆေးကန်းနဲ့ထိုင်းကျမရေးဌာနနဲ့ပူးပေါင်းဆောင်ရွက်တဲ့ဒီသက်တမ်းကလည်းအကြာကြီးဖြစ်တဲ့အတွက်ကြောင့်ဒီကျမတို့နေဆက်မှာရှိတဲ့ကျမရေးဝန်ဆောင်မှုတွေလူထုအခြေပြုဖွဲ့စည်းတဲ့အလုံးကိုလည်းကျမတို့ဆက်လက်ပံ့ပိုးနိုင်ဖို့ကလည်းထိုင်းအစိုးရအနေနဲ့အမြဲကူညီအားပေးပါတယ်။ဒီအခမ်းအသတ်တွေကတော့လက်ရှိရမုံငွေပေါ့နော်ရမုံငွေပိုင်းဆိုင်ရာတွေမှာဟိုရခိုင်ကလို့တော့နော်ဒီနှစ်ရှည်စီမံကိန်းတွေအနေနဲ့သွားတာမျိုးမဟုတ်ဘဲနဲ့နှစ်တိုးပေါ့နော်ဒီစီမံကိန်းတွေနဲ့သွားတဲ့အတွက်ကြောင့်တော့ဒီ20 20အတွက်တော့ကျွန်တော်တို့ပို့ပြီးတော့အခက်အခဲတွေအကန့်အသတ်တွေတော့ရှိလာနိုင်နေပေါ့နော
်ဟုတ်ကဲ့အခုမြန်မာနိုင်ငံမှာပြောင်းလဲလေရှိလာပြီဆိုတော့ဆီယမ်မတို့အနေနဲ့မက်တော်ဆေးကန်းကိုမြန်မာနိုင်ငံတက်ချမ်းမှာပြောင်းရွှေ့ပြီးတော့ဖွင့်ဖို့ဆိုတာမျိုးတွေရောအစီအစဉ်ရှိပါလားရှင
်လက်ရှိမှာကျွန်တော်တို့ဒီတိုင်းရင်းသားဒေသတွေမှာဒီကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဆေးကန်းငယ်လေးတွေနော်စင်တာလေးတွေက200လောက်ရှိပါတယ်အဲ့ဒီကနေပြီးတော့လူဦးရေပေါ့နော်ဟို9သိန်းလောက်ကိုကျမတို့လက်လှမ်းမိဆောက်ရှောက်နိုင်တာဖြစ်တယ်။ဆိုတော့ကျမတို့မက်တော်ဆေးကန်းအနေနဲ့တော့ဒီလက်ရှိရှိနေတဲ့ကျမရေးဝန်ဆောင်မှုလုပ်ငန်းလေးတွေကပို့ပြီးတော့အကောင်လာဖို့ရဲ့နောက်တော့ဒီကျမရေးစနစ်တည်ဆောက်မှုတွေမှာနော်ဒီကျမရေးဆိုင်ရာသတင်းအချက်လက်ဖြစ်စေလူအင်အားမွေးထုတ်တာတွေဖြစ်စေနော်ကျမရေးဆိုင်ရာစီမံခန့်ခွဲမှုဖြစ်စေပေါ့နှီးပညာရတော့ကျမတို့ဆက်လက်ပြီးတော့ပံ့ပိုးသွားမှာဖြစ်ပါတယ်။နောက်ဒုတိယအဆင့်အနေနဲ့တော့ကျမတို့ဒီကုသရေးလုပ်ငန်းထဲမှာဟိုယောဂပြင်းထန်တဲ့ယောဂတွေကိုကုသမှုဘိုင်းဆိုင်ရာတွေမှာတော့ဒီအစိုးရကျန်းမာရေးဆေးရုံဆေးခန်းတွေနဲ့ဒီမဲဆောက်ဆေးရုံကိုလွှဲပြောင်းပြီးတဲ့လုပ်ငန်းတွေကိုပို့ပြီးတော့ကောင်းမွန်လာအောင်တော့ကျွန်တော်တို့စီစဉ်ဆောင်ရွက်ပေးမှာဖြစ်ပါတယ်ကျွန်တော်တို့မက်တော်ဆေးခန်းတွေနဲ့တော့လက်ရှိဒီကျန်းမာရေးစနစ်ပေါ့နော်ပြည်တွင်းမှာဖြစ်စေနေဆက်မှာဖြစ်စေလူထုတွေလက်လှမ်းမိနိုင်ဖို့ရယ်တော့အားလုံးဒီကောင်းမွန်တဲ့အရေးသွေးရှိတဲ့ကျန်းမာရေးဆောက်ရှောက်မှုတွေရဖို့တော့ကျွန်တော်တို့ဆက်လက်ကူညီသွားမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကျေးဇူးများတင်ပါတယ်ရှင်ဒီလိုအချိန်ပေးပြီးတော့ဖြစ်ကြပါ
Thank you.